ဗီတိန်ဝန်ကြီးချုပ်မာဂရက်သက်ချာဟာလေးဖြတ်တဲ့ယောဂဝေဒနာကိုအချိန်ကြာမြင့်စွာခံစားခဲ့ရပြီးတဲ့နောက်တနင်္လာနေ့ကအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့ပါပြီ။ဗီတိန်ဝန်ကြီးချုပ်ဖြစ်သက်တမ်း3ချိန်ဆောင်ရွက်ခဲ့စဉ်တွင်မာဂရက်သက်ချာဟာဗီတိန်နိုင်ငံရဲ့နိုင်ငံရေးစာမျက်နှာကိုပြောင်းလဲနိုင်သူအဖြစ်အသိအမှတ်ပြုပြောဆိုခံရသူလည်းဖြစ်ပါတယ်။မာဂရက်သက်ချာကွယ်လွန်သွားတဲ့အကြောင်း VOA သတင်းတောက် Elverson နဲ့ Lori Casman တို့ရဲ့သတင်းပေးပို့ချက်တွေနဲ့အတူကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်ချက်တွေကိုစူးစီးပြီးမက်ခင်ဖြူထွေးကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါ။ဗီတိန်ဝန်ကြီးချုပ်ဟောင်းမာဂရက်သက်ချာတည်ဆုံကြောင်းမိသားစုဝင်တွေကပြောဆိုတာကိုမာဂရက်သက်ချာနဲ့ပတ်သက်ပြီးတရားဝင်ပြောခွင့်ရသူကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားတာပါ။ဗီတိန်မြင်မကြီးအဲလိဇဘက်သ်ရဲ့ပွဲထူးခံမျိုးသမီးတဦးဖြစ်တဲ့မာဂရက်သက်ချာဟာ1989ခုနှစ်ကနေ1990ခုနှစ်အထိ17နှစ်ကြာဝန်ကြီးချုပ်တာဝန်ယူခဲ့စဉ်အထွေမှာသူ့ရဲ့ Conservative Party နဲ့အတူသမ္မတရဲ့ကြီးစိုးမှုတွေကိုစန့်ကျင်ခဲ့သလိုဗီတိန်နိုင်ငံရဲ့စီးပွားရေးနဲ့လူမှုအသိုင်းအဝိုင်းတစ်ခုလုံးကိုပြောင်းလဲသွားအောင်ဆောင်ရွက်ခဲ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။ကုန်းဆုံဆိုင်ပိုင်ရှင်တဦးရဲ့သမီးဖြစ်တဲ့မာဂရက်သက်ချာဟာဗီတိန်နိုင်ငံရဲ့တဦးတည်းသောအမျိုးသမီးဝန်ကြီးချုပ်ဖြစ်ပါတယ်။20ရာစုနှစ်အတွင်းသက်တမ်းအရှိကြဆုံးဝန်ကြီးချုပ်တာဝန်ယူခဲ့တဲ့သူလည်းဖြစ်ပါတယ်။ဝန်ကြီးချုပ်တာဝန်ကိုပထမဆုံးအချိန်စတင်ထမ်းဆောင်ခဲ့ခြင်းကသူ့ရဲ့မျှော်လင့်ချက်နဲ့ပတ်သက်လို့မာဂရက်သက်ချာကအခုလိုထုတ်ဖော်ပြောဆိုခဲ့ပူပါတယ်။
Where there is discord, may we bring harmony. Where there is error, may we bring truth. Where there is doubt,
the bora kwe lwe mu ri cha ga ni ta ha sa ta phit mu go ya aw saung chin nai ma le me ama ri cha ga ni aman go pho thauk nai ma ri tan tya ri cha ga be yong chi mu go ti sao ya ba me saip pye le mai cha de chi ni ma myo lin jet di go ya aw mwe yu nai ma le me
မာဂရက်သက်ချာကွယ်လွန်မှုအတွက်စိတ်မကောင်းဖြစ်ရကြောင်းဗီတိန်ပြည်မကြီးအဲလိဇဘက်ကတနင်္လာနေ့ကထုတ်ပေါ်ပြောဆိုခဲ့သလိုနိုင်ငံတော်စစ်တပ်နဲ့ဂုဏ်ပြုမဲ့စာမျက်နှာအခမ်းအနားနဲ့အတူလန်ဒန်မြို့လမ်းမတွေပေါ်ကနေစိတ်ပေါ်ဖြစ်ရကြောင်းအထိစီတန်းလှည့်လည်သွားဖို့အစီအစဉ်ကိုလည်းပြည်မကြီးကအတည်ပြုပေးခဲ့ပါတယ်။လက်ရှိဗီတိန်ဝန်ကြီးချုပ်ဒေးဗစ်ကမ်မရွန်ကတော့မာဂရက်သက်ချာဟာဗီတိန်နိုင်ငံကိုဦးဆောင်မှုပေးခဲ့ရုံမကနိုင်ငံကိုကယ်တင်ခဲ့တဲ့သူဖြစ်တယ်လို့လည်းဆိုပါတယ်။သူမဟာကြီးမြတ်တဲ့ဗီဒိရှဝန်ကြီးချုပ်တရားအဖြစ်သမိုင်းမှာကျန်ရစ်ခဲ့မဲ့သူလို့လဲမစ္စတာကင်မရွန်ကပြောပါတယ်။ကွယ်လွန်သူဗီဒိရှဝန်ကြီးချုပ်ဟောင်းနဲ့ပတ်သက်လို့ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေနဲ့ခေါင်းဆောင်ဟောင်းတွေကလည်းချီးကျူးစကားတွေအတီးတီးပြောဆိုခဲ့ကြပါတယ်။ဒီအထက်မှာ1980ပြည့်လွန်နှစ်တွေအတွင်းသူနဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေးကိုဘာချော့ဖ်လည်းပါဝင်ပါတယ်။မာဂရက်သက်ချာဟာတန်မိုးရှိတဲ့စကားတွေကိုပြောနိုင်တဲ့ကြီးမြတ်တဲ့နိုင်ငံရေးသမားတယောက်ဖြစ်တယ်လို့ဆိုပြီးသူကွယ်လွန်သွားတာဟာဝမ်းနည်းစရာသတင်းပဲလို့မစ္စတာကိုဘာချော့ဖ်ကပြောပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းလွတ်လပ်ခြင်းနဲ့လွတ်လပ်ခြင်းအခွင့်အရေးတွေဘက်ကနေရပ်တည်ကာကွယ်ခဲ့တဲ့ခေါင်းဆောင်တယောက်ကိုကမ္ဘာကဆုံးရှုံးလိုက်ရပြီးအမေရိကန်ရဲ့မိတ်ဆွေစစ်တပ်ဦးဆုံးရှုံးလိုက်ရတာဖြစ်တယ်လို့လည်းကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂကော်မရှင်အကြီးအကဲဟိုဆေးမန်နူရယ်ဘာရိုဆိုကလည်းမာဂရက်သက်ချာဟာဥရောပဒေသပိုပြီးတည်ငြိမ်ရေးမှာပါဝင်ဆောင်ရွက်ခဲ့သူတဦးလို့ဆိုပါတယ်
။ She was without doubt a great stateswoman, the first female prime minister of her country, and a circumspect.
ဒီမှာကြီးမြတ်တဲ့နိုင်ငံခေါင်းဆောင်မျိုးသမီးတယောက်ဖြစ်တဲ့ဆိုတာတန်တရားဖြစ်စရာမရှိပါဘူး။သူ့နိုင်ငံမှာပထမဆုံးမျိုးသမီးဝန်ကြီးချုပ်ဖြစ်သလိုဥရောပသမဂ္ဂအတွင်းမှာလည်းတတိနဲ့ထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့ဘုံလုံးငန်းတွေမှာပါဝင်ဆောင်ရွက်ခဲ့တဲ့သူ့ရဲ့ကြိုးပမ်းမှုတွေအတွက်လူတွေကသူ့ကိုမေ့သွားကြမှာမဟုတ်ပါဘူး
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းစီးအီးကာလာအထုအထိပ်ရောက်နေချိန်မှာငင်းချင်းကြီးနဲ့လုံချုံကြီးအတွက်ဦးဆောင်ကြိုးပမ်းခဲ့တဲ့မာဂရက်သက်ချာဟာရှေ့ဆောင်လမ်းပြပုံကိုတူဦးလို့ဆိုလိုက်ပြီးသူ့ရဲ့ဦးဆောင်မှုကိုကမ္ဘာကြီးကအောက်မေ့တရားနေလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံရေးမှာအမျိုးသားအမျိုးသမီးဒန်းတူပါဝင်ဆောင်ရွက်နိုင်ကြောင်းအမျိုးသမီးတွေအကြားမျှော်လင့်ချက်တွေကြီးကြီးမားမားဖြစ်လာအောင်မာဂရက်သက်ချာကစွမ်းဆောင်နိုင်ခဲ့တယ်လို့လည်းမစ္စတာဘန်ကီမွန်ကပြောပါတယ်။
Israel ဝန်ကြီးချုပ်ရှီမွန်ပါရစ်ကလည်းမာဂရက်သက်ချာဟာထူးခြားတဲ့ပုဂ္ဂိုလ်တူဖြစ်တယ်လို့ဆိုပါတယ်
။ I've had the highest regard and admiration for the way she combined leaders.
အခြေအနေတည်တည့်ဖန်တီးဖို့အတွက်ခေါင်းဆောင်တွေနဲ့တွေးခေါ်တွေကိုစုစည်းနိုင်စွမ်းရှိတဲ့သူ့ရဲ့လှုပ်ဆောင်မှုတွေကြောင့်သူဟာကျွန်တော်လေးစားကြည်ညိုရဆုံးအားကြဂုဏ်ယူရဆုံးပုဂ္ဂိုလ်တစ်ဦးဖြစ်ပါတယ်
။ဗီတိန်နိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်တဲ့မာဂရက်သက်ချာဟာဗီတိန်နိုင်ငံကိုသူ့အဆိုအပြော့စားဆိုရှယ်လစ်စနစ်ကနေလွတ်လပ်တဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကြီးစိုးတဲ့နိုင်ငံဖြစ်လာတဲ့အထိမူဝါဒတွေပြောင်းလဲချမှတ်နိုင်ခဲ့ပြီးဒါဟာသူ့ရဲ့အထင်ရှားဆုံးအောင်မြင်မှုဖြစ်တယ်လို့သူ့ရဲ့ကိုယ်တိုင်ရေးအထုပ်ပတ်တီမှာရေးသားခဲ့ပါတယ်။သူကိုထောက်ခံသူတွေရောကန့်ကွက်သူတွေကရောသူဟာနိုင်ငံရေးမှာရှေ့ဆောင်လမ်းပြအမျိုးသမီးတဦးပြည်ပြင်ပြောင်းလဲရေးဝန်ကြီးချုပ်တဦးအနေနဲ့ဗီတိန်နိုင်ငံကိုပြောင်းလဲမှုတွေအကြီးအကျယ်ဆောင်ကျဉ်ခဲ့သူဆိုတာကိုလက်ခံကြပါဗျာ
တခြားနိုင်ငံရေးသမားတွေလိုပဲသူချန်ရစ်ခဲ့တဲ့သမိုင်းအမွေအနှစ်တွေမှာအဆိုးနဲ့အကောင်ရောရှက်နေနိုင်ပါတယ်။ဒါပေမဲ့သူ့ကိုအများကဝိုင်းဝန်းနာမည်ပေးထားတဲ့အတိုင်းသူဟာတမန်တော်အမျိုးသမီးတူဦးဖြစ်တဲ့ဆိုတာကိုတော့အားလုံးကလက်ခံဖို့ရပါတယ်ရှင်။